မြန်မာနိုင်ငံမှာလာရောက်ပြီးတော့ယင်းနှီးမြှုပ်နှံသူတွေအနေနဲ့လူထုကိုအကျိုးပြုတဲ့စစ်မှန်တဲ့ယင်းနှီးမြှုပ်နှံမှုမျိုးဖြစ်အောင်စစ်မှန်တဲ့အစိုးရတည်းရဲ့ပေါ်ထွန်းလာအောင်ဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးဖို့လိုတယ်ဆိုပြီးတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဥရောပသမ္မဂ EU ဖွဲ့ရဲ့အရာရှိတွေနဲ့ရန်ကုန်မြို့မှာကုန်သင်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကျုံမှာဒီကနေ့ပြုလုပ်တဲ့ EU မြန်မာလုပ်ငန်းအဖွဲ့အစည်းအဝေးမှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်အပြည့်စုံတော့အခမ်းအနားကိုကိုယ်တိုင်တက်ရောက်တင်းသွားယူတဲ့ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါ EU မြန်မာလုပ်ငန်းအဖွဲ့အစည်းအဝေး EU မြန်မာ Task Force ရဲ့ပထမအကြိမ် Forum ကိုနိုဝင်ဘာလ13ရက်ကနေ15ရက်နေ့အထိမြန်မာနိုင်ငံရန်ကုန်မြို့နဲ့အနေပြည်တော်တို့မှာကျင်းပနေတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလှုပ်ဆောင်ရမှာနိုင်ငံရေးကဏ္ဍကဖော်ဆောင်နေတဲ့ညဉ့်ညံ့ရေးလုပ်ငန်းစဉ်တွေကိုအကူအညီပေးဖို့စီဝါရေးကဏ္ဍဘက်ကနေယင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေမှာပူးပေါင်းဆောင်ရွက်ရန်အတွက် EU ကမြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်ရည်ရွယ်ပြီးဒီ forum ကိုကျင်းပတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုလာရောက်ကြတဲ့နိုင်ငံသားယင်းနှီးမြှုပ်နှံသူတွေအနေနဲ့လူထုကိုအကျိုးပြုပြီးစစ်မှန်တဲ့အစိုးရတရားပေါ်ထွန်းရေးကိုအားပေးတဲ့ယင်းနှီးမြှုပ်နှံမှုမျိုးလှုပ်ဆောင်ကြဖို့ဖွံ့ဖြိုးရေး development ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့ဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကခေတ္တလာရောက်ပြီးပြောကြားခဲ့တာဖြစ်ပါတယ
် You want to invest here? Help us to create the right kind of environment for your investment.
မြန်မာနိုင်ငံကိုလာတဲ့အခါမျက်စိနားတွေဖွင့်ပြီးလာကြပါမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံခြင်းရှင်တို့ရဲ့ယင်းနှီးမြှုပ်နှံမှုတွေဟာမှန်ကန်တဲ့ယင်းနှီးမြှုပ်နှံမှုမျိုးဖြစ်မယ်အနေအထားကိုဖန်တီးပြီးလှုပ်ဆောင်ပေးပါနှစ်ဦးနှစ်ဖက်ကျေနပ်မှုရှိတာမျိုးကိုကျမတို့လိုလားပါတယ်အထူးသဖြင့်တော့ကျမတို့လူမှုကျေနပ်မှုရှိတဲ့ယင်းနှီးမြှုပ်နှံမှုမျိုးလိုချင်ပါတယ်ပုံမှန်လင်းလင်းပြောရမယ်ဆိုရင်တော့ယင်းနှီးမြှုပ်နှံမှုတွေဟာကျမတို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ပါလူတွေအလောက်ကံရဖို့လစာတွေတိုးမြင့်ရရှိဖို့အတွက်ဖြစ်ပြီးချမ်းသာပြီးသားသူတွေပိုးပြီးချမ်းသာဖို့အတွက်မဟုတ်ပဲအောက်ခြေလူရန်းစားတွေလူနေမှုအဆင့်တန်းမြင့်မားလာဖို့အတွက်ဖြစ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့လည်းဒေါက်တာဆန်းစုကြည်က
တရားဥပဒေစိုးမိုးမှုမရှိရင်ပြည်ရင်းငြိမ်းချမ်းရေးကိုရနိုင်မှာမဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တာမျိုးမလုပ်ရင်ပြည်ရင်းငြိမ်းချမ်းရေးရနိုင်မှာမဟုတ်ပါဘူး။ကျမတို့ရဲ့တိုင်းဒေသလူမျိုးစုတွေကဖက်ဒရယ်ပြည်ထောင်စုကိုလိုလားနေတာပါ။ဒီချက်ကိုကျမတို့ဘယ်လို့မှရှောင်ရှားလို့မရနိုင်ပါဘူး။ပြည်သူလူထုအများစုကလိုလားတောင့်တနေတဲ့အချက်ကိုကျမတို့ရှောင်ရှားလို့မရနိုင်ပါဘူး။
ဒီ forum မှာဖွံ့ဖြိုးရေး development အရက်ဖက်လူမှုအဖွဲ့အစည်းများ civil society နဲ့စီးပွားရေး business ဆိုပြီးတော့ခန္ဓာ၃ခုခွဲပြီးကျင်းပတာမှာ NLD ပါတီဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်နဲ့ EU ရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Catherine Ashton တို့ကအရက်ဖက်လူမှုအဖွဲ့အစည်းများဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတာပါ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Catherine Ashton ကတော့ EU မြန်မာလုပ်ငန်းအဖွဲ့ရဲ့အရေးပါပုံကိုအခုလိုရှင်းပြပါတယ်
The point about the task force is not just one day or two. The point about doing this is to bring together
ဒီလုပ်ငန်း forum အဖွဲ့လောက်ရခြင်းရဲ့ရည်ရွယ်ချက်ဟာတည့်ရက်နှစ်အထက်အတွက်မဟုတ်ပါဘူး။ဒီ forum ဟာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေအားလုံးစုစည်းပြီးမြန်မာနိုင်ငံရဲ့လုပ်ငန်းတွေပြီးမြောက်အောင်မြင်အောင်ကျမတို့ဘက်ကနေတန်တိထန်ချလှုပ်ဆောင်ပေးသွားမယ်ဆိုတာကိုပြသဖို့ဖြစ်ပါတယ်။
EU ခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံကြမဲ့စီးပွားရေးလုပ်ငန်းရှင်တွေအထူးသဖြင့်တော့မြန်မာတွေနဲ့အတူလက်တွဲလုပ်ကြမဲ့လုပ်ငန်းရှင်တွေကိုလည်းခေါ်လာပါတယ်လို့ Catherine Ashton ကပြောပါတယ်။ EU အပါအဝင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုနိုင်ငံတကာကအကူအညီပေးနေတာတွေဟာဘလောက်ပဲကူညီကူညီထွက်ပေါ်လာတဲ့ရလဒ်ကသာအဖြေပေးသွားမှာဖြစ်တယ်ဆိုတာကိုလည်းဖွံ့ဖြိုးမှုကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးကြတဲ့အထက်ထက်သွင်းဆွေးနွေးပြခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ဆရာခမောင်ညိုဘောဂဗေဒကပြောပါတယ်
ပထမဆုံးနေပြီးတော့มาလုတ်တယ်ဒီဖွံ့ဖြိုးရေးဖိုရမ်မှာကလေးဆရာဦးမြင့်ကပြောတယ်ဘလောက်ထည့်တယ်ဘာတွေတုံးနေတယ်ဘာတွေလုတ်နေတယ်အဲ့ဒါတွေမပြောနဲ့ result နဲ့ပြောပါပေါ့ result base ပေါ့ result base ဆိုပြောပါဆိုရအခုတို့ကလည်းအဲ့ဒီခါကိုပြောတယ်အခုဝန်ကြီးရတင်ပြချက်ဒီထဲမှာဒီဘယ်ဟာဘလောက်ထည့်တယ်ဘယ်ဟာဘလောက်တုံးနေဆိုတဲ့ဟာတွေပါတယ်ဒါပေမဲ့နောက်ကြရင်တော့ result နဲ့ပြောပါဘယ်ဟာဘလောက်ကျိုးရှိအဲ့တော့ဒီအကျိုးရှိတယ်မရှိတယ်ဆိုတာဒီရက်လက်အပေါ်မှာမူတည်ပြီးတိုင်းသွားမှာဘလောက်ကုန်တယ်ဘလောက်တုံးနေဆိုတဲ့အပေါ်မှာဟိုမတည်ဘူးပေါ့နော်အဲ့တော့ရရက်လက်အပေါ်မှာမူတည်ပြီးတော့တုံ့တက်ချက်တွေမြင်နေပါတယ်ဆိုတဲ့ခါပြောပ
ြ EU မြန်မာလုပ်ငန်းအဖွဲ့ forum ရဲ့တတိယနေ့နဲ့နောက်ဆုံးဆွေးနွေးပွဲကိုမနေ့ပြန်နေပြည်တော်မှာကျင်းပမှာဖြစ်ပါတယ်မနေ့ပြန်ကျင်းပမဲ့ forum ကိုတော့ EU တာဝန်ရှိသူတွေမြန်မာအစိုးရအကြီးအကဲတွေတက်ရောက်ပြီးတော့နှစ်ဖက်နားလည်မှုစောင့်ကြလာတွေကိုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်ခင်ဗျာ